တရုတ်နိုင်ငံရဲ့အနီးကပ်မဟာမိတ်ကမ္ဘောဒီးယားနိုင်ငံနဲ့အမေရိကန်ကြားမပြေမလည်ဖြစ်နေတဲ့ဆက်ဆံရေးတွေတိုးတက်အောင်ဝါရှင်တန်ကကြိုးပမ်းနေချိန်မှာပဲကမ္ဘောဒီးယားရဲဌာနချုပ်မှာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI ကရုံးကတစ်ခုဖွင့်လှစ်တော်မှာပါအမေရိကန်ဝရမ်းပြေးတွေနဲ့အကြမ်းဖက်ဝါရဆွဲတိုက်ခတ်မှုတွေကိုခြေမုံဖို့ကမ္ဘောဒီးယားရဲတပ်ဖွဲ့ကို FBI ကကူညီသွားမှာဖြစ်တယ်လို့ကမ္ဘောဒီးယားရဲဌာနပြောခွင့်ရသူ Channel Kim Koyan ကအင်္ဂါနေ့မှာပြောပါတယ်FBI ရုံးကိုဘရော့ဖွင့်နိုင်မလဲဆိုတာမသိဘူးလို့လည်းပြောခွင့်ရသူကဆိုပါတယ် FBI ရုံးခံဖွင့်လှစ်ရေးနဲ့ပတ်သက်လို့ Writers သတင်းဌာနရဲ့မေးမြန်းချက်ကို Phnom Penh မြို့မှာရှိတဲ့ American တာဝန်ကမှတ်ချက်မပေးပေမဲ့လည်းကမ္ဘောဒီးယားရဲတပ်ဖွဲ့နဲ့ FBI ကြားဆက်ဆံရေးတိုးတက်အောင်တည်ဆောက်နေတယ်လို့ email ကနေအကြောင်းပြန်ထားပါတယ်နိုင်ငံပူပေါင်းလုပ်ငန်းအဖွဲ့ကိုဖွဲ့စည်းဖို့မနစ်ကသဘောတူထားတာဖြစ်ပြီးတော့အုပ်စုလိုက်ကျွလွန်တဲ့ရာဇဝမှုတွေငွေကြေးခပ်ဝါချမှုနဲ့နိုင်ငံတကာဝရမ်းပြေးတွေကိုဖန်ဆီးအရေးယူဖို့ဖြစ်တယ်လို့လည်းတာဝန်ကပြောပါတယ်အဓိကအတိုက်ခံပါတီကိုဖျက်သိမ်းပြီးတော့ပြိုင်ဖက်နိုင်ငံရေးသမားတွေနဲ့လှုပ်ရှားတက်ကြွသူတွေကိုကမ္ဘောဒီးယားအစိုးရကဖမ်းဆီးအရေးယူတဲ့အပေါ်အမေရိကန်ကဝေဖန်ခဲ့တာကြောင့်နိုင်ငံဆက်ဆံရေးမှာအဖူအထစ်တွေပေါ်ပေါက်နေတာပါကမ္ဘောဒီးယားရဲ့အကြီးဆုံးစီးပွားရေးနဲ့တန်တမာရေးမိဖက်တရုတ်နိုင်ငံကတပ်ဖွဲ့တွေကိုသူ့နိုင်ငံမှာအခြေစိုက်ခွင့်ပြုဖို့လျှို့ဝှက်သဘောတူထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးကမ္ဘောဒီးယားကတော့အဲ့ဒီသတင်းမဟုတ်မှမှကြောင်းအချင်းချင်းညှဉ်းဆန်းထားတာလည်းဖြစ်ပါတယ်